အမေရိကန်ပြည်ထောင်စုကိုနှစ်ပေါင်း50နီးပါးအတွင်းမြန်မာအစိုးရသမ္မတဖြစ်တဲ့ပထမဆုံးအကြိမ်ရောက်ရှိလာမဲ့သမ္မတဦးသိန်းစိန်ဟာတနင်္ဂနွေနေ့မှာတော့ VOA မှာပြုလုပ်မဲ့နိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးပညာရေးစတဲ့နေပယ်ဇုံကလူပုဂ္ဂိုလ်အသီးသီးနဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကို VOA မြန်မာဘိုင်းကမြန်မာစံတော်ချိန်မနက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သမ္မတဦးသိန်းစိန်ဟာမြန်မာနိုင်ငံကနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအပါအဝင်ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးအသွင်ဆောင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမယ်လို့လည်းခန့်မှန်းရပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကိုနိုင်ငံအပြန်အလှန်ပညာရေးဖလှယ်တဲ့အစီအစဉ်နဲ့လာရောက်တဲ့ကျောင်းသားတွေစီးပွားရေးလုပ်ငန်းရှင်တွေရိုဟင်ဂျာမွတ်စလင်တွေနဲ့ဒုက္ခသည်တွေအပါအဝင်နေပယ်ဇုံကလူပုဂ္ဂိုလ်30လောက်တက်ရောက်ဆွေးနွေးကြဖို့ရှိပါတယ်။သမ္မတဦးသိန်းစိန်ဟာတနင်္လာနေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အိမ်ပြီးတော့မှတွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့စီစဉ်ထားပါတယ်။ဆယ်စုနှစ်5ခုကြာကြာစစ်အာဏာရှင်စနစ်အောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီဖွံ့ဖြိုးတိုးတက်လာဖို့အတွက်မြန်မာနိုင်ငံဘက်ကကြိုးပမ်းနေတာတွေမြန်မာပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းတွေတိုးတက်လာဖို့တွေအပါအဝင်လူမှုအဖွဲ့အစည်းတွေတိုင်းရင်းသားတွေကြားမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုသမ္မတအိုဘားမားဘက်ကဆွေးနွေးသွားဖို့ရှိတယ်လို့လည်းအင်ပီရိုတာဝန်ရှိသူတွေကပြောပါရခင်ဗျာ